노마고연이가디봉조로 FPNCC 네디티욕가아샤이야아투탄고들레네ဟိုတွေ့ခဲ့တယ်ဆိုတာလေးသိရပါတယ်ခင်ဗျာအဲ့ဒီအခြေအနေလေးသိချင်လို့ပါဟု
တ်ကဲ့ပါပြီးခဲ့တဲ့ကုလနေတော့ကျွန်တော်တို့ FBNCC ရဲ့အဖွဲ့ကျွန်တော်ဖွဲ့ဝင်ခုနှစ်ဖွဲ့စလုံး FBNCC နဲ့ဒီမစတာဆုံးကိုချန်တဲ့ကျွန်တော်တို့ကုမင်းမျိုးမှာတွေ့ကြပါတယ
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုတွေ့ရတဲ့အခြေအနေမှာဒီဘာတွေများဆွေးနွေးပြည့်လဲပြောဆိုပြည့်လဲဗျာ
အဓိကကတော့မစတာဆုံးကိုချန်ကကျွန်တော်တို့ကို NC လက်မှတ်ရေးထိုးဖို့တိုက်တွန်းနေပြီးတော့20တရာစုပြည်လုံးကြီးကခေါင်းတက်ဖို့တိုက်တွန်းပါတယ်အဲပြီးတော့မြန်မာအစိုးရဟိုကုစရယ်တွေနဲ့တွေ့ဆုံကိုကျွန်တော်တို့ပိုက်တော့ပါတယ်အဲကျွန်တော်တို့ဖက်ကလည်းတွေ့မယ်ဆိုရင်ကျွန်တော် FBNCC အနေနဲ့တွေ့ဖို့အဆင်ပြေဖြစ်တယ်လို့ကျွန်တော်တို့ပြန်လဲအာတင်ပြခဲ့ပါတယ်ဒါပေမဲ့မစတာဆုံကိုချန်ပြောတာကတော့ဗိုလ်ချုပ်ကြီးမင်းအွန်လိုင်းတို့ကမြန်မာသမ္မတရဲ့တဘောတာမြန်မာအစိုးရတဘောတာကကျွန်တော်တို့ FBNCC ကိုအတိမမပြုတ်နိုင်ဘူးမတွေ့နိုင်ဘူးတွေ့မယ်ဆိုရင်တစ်ဖက်ချင်းအနေနဲ့တွေ့ရင်တွေ့မယ်တော့မဟုတ်လည်းပုံဖွဲ့လေးဖွဲ့ဆားတစ်ချက်အာပုံစံခွဲပြီးပဲတွေ့နိုင်တယ်အဲ့လိုတွေးတယ်တဖွဲ့ချင်းတွေးမယ်ဆိုရင်တော့မှတချို့အဖွဲ့တွေဆိုရင်တွေးနိုင်မှာမဟုတ်ဘူးဟိုတန်းတူညီတူအထင်ကြီးတဘောမပေးနိုင်ဘူးအထူးသဖြင့်ကျွန်တော်တို့ဤတို့ကျွန်တော်ကူကံတော့ကျွန်တော် PSL ဖြစ်နေသည်အဖွဲ့ကတော့တခြားအဖွဲ့လိုမျိုးတန်းတူတော့မထားပြီးနိုင်ဘူးတန်းမြတ်တမလို့ရဲ့တဘောဒါပဲဖြစ်တယ်ဆိုတဲ့ဟာအရှင်းပြပါပဲ
အဲ့ဒီတဘောထားအပေါ်မှာရောဘုံကျွတ်တို့ဗာများပြောစရာရှိလဲဗျာ
ကျွန်တော်တို့ကအခုဒီနိုင်ငံတည်နာကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှာနိုင်ဖို့အတွက်အပိကရစေရေးကိုလက်တွေ့ဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်တို့နိုင်ငံရေးနည်းတော်အရဆွေးနွေးဖို့ကျွန်တော်ဖွဲ့စည်းထားတဲ့ FPNCC နည်းတစ်ဆင့်ကျွန်တော်တွေ့တော်ဖို့အဆင်ပြေဖြစ်တယ်။အဲတဖွဲ့ချင်းတွေ့ရဆိုအချိန်လည်းကြာနိုင်တယ်။အခုကမတွေ့နိုင်ဘူးတဖွဲ့ချင်းနဲ့မှအဲ့လိုခွဲပြီးတွေ့ဆိုတာအချိန်တွေတော်တော်ခက်ခဲတဲ့အခြေအနေဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ကအဲ့လိုတဖွဲ့ချင်းတွေ့နေတာကိုတွေ့နိုင်မတွေ့နိုင်ဆိုတဲ့ဟာကိုတော့ကျွန်တော်တို့ FPNCC အစည်းအဝေးထိုင်ပြီးမှပဲကျွန်တော်ပြအကြောင်းပြနိုင်မယ်လို့ကျွန်တော်မစပါဆုံးကိုချမ်းကိုကျွန်တော်တို့တင်ပြခဲ့ပါတယ်
။ဟုတ်ကဲ့ဗျလက်ရှိအချိန်မှာကျတော့ဒီပြောင်းငင်းကြီးကော်မရှင်ကဟိုဘုံကျွတ်တို့ FPNCC အဖွဲ့ဝင်ဖြစ်တဲ့ဒီ UWSA နဲ့လည်းတွေ့ခဲ့တယ်ပြီးတော့ဟိုအခုလည်းမိုင်းလာရောက်နေတယ်လို့သိရပါတယ်ဆိုတော့ဒီအဖွဲ့လိုက်ဆွေးနွေးဖို့အခြေအနေအပေါ်ဘယ်လိုသုံးသပ်နိုင်မလဲဗျဘုံကျွတ်အနေနဲ့
။အာဒီခုတွေ့တာကတော့ကျွန်တော်တို့နားလည်ထားတာကဒီ FPNCC အဖွဲ့ဝင်ဖြစ်တဲ့ဝ UWSA ကဒီအခုတို့တဲ့ဖြစ်စဉ်ပေါ်ဆက်ကပြီးခဲ့တဲ့အဲဥစားကလေးကပြင်ဆင်လာတဲ့တွေ့ဆုံမှုတွေဖြစ်ပါတယ်ဒီအခုတွေ့တဲ့ဟာကအခုပြစ်ခတ်ရေးဆိုင်ကိစ္စတွေငြိမ်းချမ်းဖြစ်စဉ်တွေနဲ့တရားပဝင်ပတ်သက်တာမဟုတ်ဘူးသူတို့ဒေတာအတွင်းနဲ့ရှိတဲ့ဖွံ့ဖြိုးရေးအခြေအနေတွေဒေတာဖွံ့ဖြိုးရေးတွေပူးပေါင်းဆောင်ရွက်ကိစ္စတွေတချို့ပဲအဓိကဆွေးနွေးတယ်လို့ပဲကျွန်တော်တို့သိရပါတယ်ဒါပေမဲ့အခုတွေ့ပြီးနောက်ပိုင်းတော့ဘာတွေထူးခြားလဲဆိုတော့ကျွန်တော်မသိခဲ့ပါဘူးဒီ UWS ကကျွန်တော်တို့ကိုဟိုပြီးခဲ့တဲ့အစည်းအဝေးတုန်းကရှင်းပြထားတာကမြန်မာဆိုရပဲချင်းခဲ့တာရှိတဲ့တဖွဲ့ချင်းအနေနဲ့မတွေ့ဘူးတော့သူတို့ဆန္ဒရှိတယ်ဒါပေမဲ့လည်းမလွဲမဆောင်တာလို့တွေ့ရမယ်ဆိုရင်လည်းတွေ့တာကိုနားလည်ပေးဖို့ကျွန်တော်တို့ရှင်းပြထားတာရှိပါတယ်တကယ်လို့ဒီအခုပြစ်ခဲ့ရစေးကိစ္စတွေငြိမ်းချမ်းကိစ္စနိုင်ငံရေးကိစ္စပါလာပြီဆိုရင်တော့သူတို့အနေနဲ့ဘာမှဆွေးနွေးမှာမဟုတ်ဘူးသူတို့ကဒီဒေတာအသွင်ဆိုင်ရာဒေတာဖူးဖြူရေးဆိုင်ရာကိစ္စတွေပဲဒီမှာဆွေးရမယ်ဆွေးနွေးမယ်ဆိုပြီးကျွန်တော်တို့ရှင်းပြထားတာရှိပါတယ
်တရုတ်ကိုယ်စားလှယ်ကဒီ NCA လက်မှတ်ထိုးတိုက်တွန်းခဲ့တယ်ဆိုတော့အဲ့ဒီအပေါ်မှာရောဘုံကျွတ်တို့ FPNCC အနေနဲ့ဘယ်လိုတုံ့ပြန်ခဲ့လဲဗျ
ကျွန်တော်တို့အနေနဲ့ကတော့ဒါ NCA ကိုထိုးခြင်းမထိုးခြင်းဝီးဝါတော့ကိုပြချင်းတချို့ဟာတော့ကျွန်တော်တို့အများကြီးထက်မရှင်းပြလို့တော့ဘူးကျွန်တော်ပြောပါတယ်အဓိကကတော့အခုဖြစ်နေတဲ့တိုက်ပွဲတွေရက်ဆဲပြီးတော့မှနာဒီပြည်သူကြီးလမ်းပွင့်နိုင်ဖို့အတွက်ဒီမြမအစိုးရကကျွန်တော်တို့ FBNCC ကိုတွဲဆုံဆွေးနွေးဖို့လိုတယ်လက်ခံဆွေးနွေးဖို့လိုတယ်အဲ့ဒီမှာဆွေးနွေးမယ်ဆိုရင်တော့ကျွန်တော်တို့ဟိုဘယ်လိုရှေ့ဆက်သွားနိုင်မယ်ဆိုတဲ့အဖြေတွေထွက်လာနိုင်တယ်လို့ကျွန်တော်တို့အဲ့လိုပဲတင်ပြခဲ့ပါတယ်
ဟုတ်ကဲ့ပါဘုန်းကြီးအခုလိုဖြည့်ပေးတဲ့တော့ RFA ကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ခင်ဗျ